င်းနဲ့ဟာတရုတ်ပြည်ကမြန်မာပြည်တွေကိုစီးဆင်းနေတဲ့မြစ်ဖြစ်ပါလေ။ဒါပေမဲ့တရုတ်အစိုးရဟာတရုတ်ပိုင်ပန်လွင်မှာရေကာတာမဆောက်သေး၊မြန်မာပိုင်ပန်လွင်မှာကရေကာတာတွေတည်ဆောက်ဖို့မှန်ကန်ချထားပါလေ။လူမျိုးခေါ်တရုတ်ပန်လွင်မှာရေကာတာတည်ဆောက်မှာမဟုတ်ကြောင်းလူတွေနှစ်ကိုယ်ပိုင်ကထုတ်ဝေတဲ့တရုတ်ရေအားလျှောက်ရှေ့ငန်းမြစ်စီမံကိန်းမှာဖော်ပြပါတယ်။အလွန်ကြီးမားတဲ့ဂိယစနစ်တည်ရှိနေတဲ့တရုတ်ပန်လွင်ဟာသိအောင်မခံတဲ့အတွက်ဒေသတာတိဆောက်ရင်အကြီးအကျယ်ပျက်စီးလိမ့်မယ်လို့တရုတ်ကယူဆပါတယ်။ဆန်ကရာပြင်းမွန်ပြည်နယ်ကိုတက်တန်းစီးဆင်းတဲ့မြန်မာတန်လွင်ဟာလဲပြဝတဲ့ဂေယစနစ်တည်ရှိတဲ့ဒေသဖြစ်ပါတယ်။အပြင်မဲ့မြန်မာတန်လွင်ကိုတရုတ်အစိုးရကတံပိုးမထားတဲ့အတွက်ဒေသတာတွေတိဆောက်ပြီးဒီအားကြီးဆက်ထုတ်ယူဖို့ဒီမှာဂိမ်းချထားပါတယ်။မြန်မာတန်လွင်မှာရားကြီးဆက်ထုတ်ယူပြီးတရုတ်နဲ့တိုင်းကိုရောင်းစားဖို့အမအစိုးရကသဘောထားပါလေ။အလုံးမင်းဟာတရုတ်ပြည်ထဲမှာတံပိုးရှိပြီးညမာပြည်ထဲရောက်တော့တံပိုးမရှိတော့တဲ့သဘောဖြစ်နေတာကိုညမာအစိုးရအဆက်ဆက်ကလက်ခံထားပါလေ
။အတွေ့အကြုံနေပါတဲ့ညမာအစိုးရကိုစီယုံတင်တင်ပြီးညမာတံတွင်မှာရေကာတာ၅ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့ရေအားလျှက်စစ်ကော်ပိုရေးရှင်းတွေကကြိုးပမ်းနေကြပါတယ်။တံတွင်မှာရေကာတာတည်ဆောက်လို့ဖြစ်ပေါ်လာမဲ့အန္တရာယ်အကြောင်းတိုင်းသားတွေတင်ပြလာတာ15နှစ်လောက်ရှိပါပြီ။Selling under threat ဆိုတဲ့စာတမ်းကိုထိုင်းမြန်မာ16ဖွဲ့က2003ခုနှစ်မှာထိုင်းဘာသာနဲ့ထုတ်ဝေပြီး2004ခုနှစ်မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေပါတယ်။ Karen Rivers Watch အဖွဲ့ကတော့တနပ်ပြပြီးရေကာတာစီမံကိန်းအကောင့်ထဲပုံပုံကိုတင်မင်းတမန်ရေကာတာအမည်နဲ့မြန်မာအင်္ဂလိပ်ကရင်3ဘာသာနဲ့ထုတ်ဝေပါတယ်။တာဆန်းရေကာတာစီမံကိန်းရဲ့အခြေအနေတွေကိုရှမ်းပေါဝန်ကျင်ထိန်းသိမ်းရေးအဖွဲ့က2006မှာအစီရင်ခံစာထုတ်ဝေထားပါတယ်။
အမေရေကာတာစီမံကိန်းမှာတာဆန်းဟာအစည်းအဝေးနဲ့တန့်ကွက်အခမ်းအနားဆုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့အခြေစိုက် International Rivers Network ပြည်ဆိုင်ရာမြေများပွင့်ရအဖွဲ့ကလည်းအောက်၆ခုနှစ်မှာရေကာတာရဲ့ဆိုးဝါးတဲ့ကျိုးပြမှုတွေအကြောင်းမြန်မာဘာသာနဲ့ပြည်သူလက်ဆွဲစာချင်းထုတ်ဝေထားပါတယ်။တိကျကလေးအမျိုးမျိုးတန့်ကွက်နေတဲ့ကြားကအကောင့်တွေပေါ်ဖို့ကြိုးပမ်းနေတဲ့စီမံကိန်းပါအမေဇိုးထွက်လွန်လာကြောင်းဦးသိန်းစိန်အစိုးရလက်ထက်2013မှာမိုင်းတုံဆွယ်စီမံကိန်းကိုအမည်ကောင်းလိုက်ပါတယ်။မိုင်းတုံမြို့ကိုမိပြေဖို့ရွေတဲ့ရေအားလျှောက်ဖြစ်ဖြစ်သွားအောင်လုပ်လိုက်တာပါပဲ။ဒီကရွေချက်ကတော့အိုင်းကိုရက်စစ်တာရောင်းစားပြီးဓမ္မကဆရာကိန်းလုံးလာရမှာဖြစ်ပါတယ်
။မိုင်းတုံဆွယ်ဒေသမှာအစိုးရတပ်အင်အားအများအပြားနေရာချထားပါတယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံဆွယ်စီမံကိန်းကြောင့်1996ကစပြီးချွေပြောင်းပြရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းကျော်ရှိကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်မှာရယူခဲ့တဲ့သဘောတူညီချက်အရတန်လွင်စဲတွေကိုတည်ဆောက်မှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအချိန်ဤအရဆိုရင်ယူနန်ပြည်နယ်မှာထုတ်လုပ်နေတဲ့လျှက်စစ်စွမ်းအားဟာလိုအပ်တာထက်ပိုနေကြောင်းသိရပါတယ်။ဒါကြောင့်မြန်မာတန်လွင်ကရေအားလျှက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လိုအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေတီယွန့်စွန်းကသုံးသပ်ပါတယ်။တန်လင်းရီကာတာနဲ့ပတ်သက်ပြီး NLD အစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်
။တန်လင်းမြစ်မှာရီကာတာတွေတည်ဆောက်မဲ့စီမံကိန်းကိုရပ်ဆိုင်ထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပြည်သူကိုချမ်းလူမှုရေးအဖွဲ့26ဖွဲ့ကတရုတ်ပြည်သွားမဲ့ဒေါက်ဆာဆူဂျီကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ18ရက်နေ့ကပြေးပို့ပါတယ်။အခုက23ရက်ရောက်တော့ပြည်သူ့ဆန္ဒကို NLD အစိုးရကသိလူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာဒေသရှင်းလင်းပွဲလုပ်ပါလေ NLD အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုတောက်ခံအားပေးတဲ့အတွက်ဒေသခံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကြံပြည်သဘောပေါက်ဝင်ခြင်းတိစိမ့်ရေးအဖွဲ့ရဲ့တွက်ခွင့်ရပုဂ္ဂိုလ်တိုင်းကိဆိုင်ကထုတ်ပေါ်တွဆိုသွားပါတယ်ရေကာတာစီမံကိန်းကိုကမ္ဘာ့ဘဏ်လက်အောက်က IFC အင်္ဂန္ဒကငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါသေး။ဒေဂရာတီဆောက်မှုမြင့်တင်ရေးအလုပ်ရုံဆွေးနွေးပွဲ ISC ကတတိယမှာဇန်နဝါရီလကကျင်းပတာကိုစစ်တပ်ကလည်းကောက်ွက်စာရပြကြပါသေး။ပြည်သူ့ဆွေးစီမံကိန်းညုံချုပ်ပြီးဖြစ်ကြောင်း NLD အစိုးရကပြတ်သားစွာပြောဆိုဖို့လိုတယ်လို့ပြုတ်ကလည်း NLD ရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။ဒါကြောင့်အရာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာပြည်ုပ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့ပြုတ်သူစီဝါကသာအဓိကဖြစ်ပါတယ်။ဒီအစိုးရရရောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဥက္ကဋ်ကြပါတယ်ခင်ဗျာ။